COVID-19 ယောဂါဘူ တန်တရားနဲ့ quarantine လို့ တည်တံထား ဆောင်ကြည့်သူ အားလုံးကို အခုမေလာ 18 ရက်နေ့က စပြီး ရာထုံးပြည့် စစ်ဆေးပေးဖို့ ကျန်းမာရေးနဲ့ အားကစားဝန်ကြီးဌာနက ညွှန်ကြားထားတယ် ဆိုတာ တင်ဆက်ပေးပါမယ် ကျမစုစုပါ COVID လူနာတွေနဲ့ အနီးကပ်ထိတွေ့ခဲ့သူတွေ အပါအဝင် ပြည်ပကနေ ပြန်ဝင်လာသူတွေထဲက ယောဂါလက္ခဏာရှိသူတွေကိုသာ အရင်က စစ်ဆေးပေးခဲ့ပေမယ် ဧပြီလ 15 ရက်နေ့က စပြီး မေလ 16 ရက်နေ့ အတွင် ကျူဝင်သူဦးရေ 900 ရာခိုင်နှုန်းကနေ 10 ရာခိုင်နှုန်း အထိ စစ်ဆေးပေးခဲ့တယ် လို့ သိရပါတယ် ဒါပေမဲ့ အခုမေလ 18 ရက်နေ့က စပြီး ကွာရန်တင်း ဝင်နေသူတိုင်းကို ယောဂါရှိမရှိ စစ်ဆေးပေးသွားမယ်လို့ ဒီကနေ့ ပြုလုပ်တဲ့ ပြည်ထောင်စုလွှတ်တော်ပုံမှန် အစည်းအဝေးမှာ ပြည်ထောင်စုဝန်ကြီး ဒေါက်တာမြင့်ထွေးကပြောပါတယ်
18 မေလ စပြီးတော့ ကျွန်တော်က အကုန်စစ်ပါမယ် လေရင်နဲ့လာတဲ့လူတွေ အကုန်စစ်ပါတယ် ကုန်းနှန်းလာတဲ့လူတွေ အကုန်စစ်ပါတယ် နော် စစ်ဖို့လည်း ကျွန်တော်က မေလ 18 ရက်နေ့က ညွှန်ကြားလိုက်ပါပြီ ဒီ နေဆက်တင်မှာ လုပ်တဲ့ volunteer တွေ စေရုံမှာ ရှိတဲ့ risk ရှိတဲ့ ဝန်ထမ်းတွေ နေဆက်ကြမှာ အကုန်စစ်မှာ
အသွားအလာကန့်သက်ထားသူတိုင်းမှာ COVID ယောဂါဘူးရှိမရှိ ရာနှုန်းပြည့်စစ်ဆေးပေးနေတာ ဒီကနေ့နဲ့ဆို 6 ရက်ရှိသွားပါပြီ အဲ့ဒီကာလအတွင်းမှာ ပြည်ပကနေရောက်ရှိလာသူတွေထဲက 16 ဦးမှာ ဒီယောဂါဘူးရှိကြောင်းကိုစစ်ဆေးတွေ့ရှိခဲ့ပါတယ် COVID လူနာတွေထဲက 62 ရာခိုင်နှုန်းလောက်က ယောဂါလက္ခဏာမပြပဲ virus ပိုးရှိနေသူတွေဖြစ်လို့ ပြည်သူတွေအနေနဲ့ ပေါ်ပေါ်ဆက်ဆက်မနေဖို့ကို ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက သတိပေးနေတာပါ
လူတယောက်ဒီယောဂါရရင် 40 ရာခိုင်နှုန်းက ကျွန်တော်တို့ပဲ လူကောင်း နောက် 40 ရာခိုင်နှုန်းက ဖျားလေးနည်းနည်းဖျားမယ်1500ပဲကိုလည်းမိသားဖြစ်မယ်နောက်59ရာခိုင်နှုန်းက300တက်ရမယ်အောက်ဆီဂျင်လိုမယ်နောက်9ရာခိုင်နှုန်းဒီ critical care ICU လိုမယ်ဆိုတော့ဒီပထမ80လောက်ကယောဂါရှိနေသို့တော်လည်းကျွန်တော်တို့ရဲ့ပြည်သူ့ကျန်းမာရေးကာကွယ်လုပ်တဲ့တွေဒီ40ရာနေဆက်ပြီးမကူးခြင်းဖြစ်ပါတယ်အကယ်၍သာကျွန်တော်တို့ပြည်သူ့ကျန်းမာရေးလုံဆောင်မှုညံ့နေဆိုရင်ဒီ80ရာနေကိုအရန်ပြတ်နေပါတယ်အခုအချိန်က
စုလွှတ်တော်အစည်းအဝေးမှာဒေါက်တာမြင့်ထွေးပြောသွားတာဖြစ်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒေသင်းမနဲ့ထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာကိုဗစ်လူနာပေါင်း199ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ108ဦးအထိရှိထားပြီးဖြစ်ပါတယ်။ကိုဗစ်ရောဂါရှိမရှိဓာတ်ခွဲအတည်ပြုနိုင်မှုကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနနဲ့စစ်သုတေသနဦးစီးဌာနတို့မှစစ်ဆေးပေးနေပြီးလာမယ့်ဇွန်လပထမပတ်လောက်ကစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တို့မှာလည်းဓာတ်ခွဲစစ်ဆေးပေးနိုင်တော့မယ်လို့သိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။